မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကအာနာသိမ့်မှုတန်ခံနေရတဲ့မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုပေါ်ဆောင်နိုင်ရေးအတွက်ထိုင်းနိုင်ငံကိုကြီးမားတဲ့အခမ်းအနားကနေပါဝင်ဖို့ကြာတာပရင်းတွေကတောင်းဆိုလိုက်ပါတယ်။မနစ်နှစ်ကုန်ပိုင်းကယာရုရရှိခဲ့ပြီးနောက်မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ဟာထိုင်းဝန်ကြီးချုပ်ပရာဝတ်ချန်အိုချာနဲ့ပထမဦးဆုံးအကြိမ်တွေ့ဆုံခဲ့ရမှာအခုလိုပြောလိုက်တာဖြစ်ပါတယ်။
Very little can do except to continue this.
မြန်မာစစ်အစိုးရနဲ့အပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံရေးလို့ခေါ်တဲ့ဒီဆက်ဆံရေးလုပ်ဖို့ကလွဲလို့ကျွန်တော်တို့လုပ်နိုင်တာမရှိပါဘူး။ကျွန်တော်တို့အားလုံးရဲ့စိုးရင်ချက်တွေကိုထုတ်ပေါ်နိုင်ဖို့ထိုင်းဝန်ကြီးချုပ်အနေနဲ့အကောင်းဆုံးအနေအထားမှာရှိပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကသတင်းတောက်တွေကိုပြောလိုက်တာပါ။တဖက်မှာလည်းထိုင်းအစိုးရဟာမြန်မာအစိုးရနဲ့ပုံမှန်ဆက်ဆံရေးကိုထိန်းသိမ်းထားတဲ့အပြင်အာဏာသိမ်းပြီးနောက်ပိုင်းတိုင်းပြည်မငြိမ်မသက်ဖြစ်ပြီးရက်ဆက်ကြမ်းကြုတ်မှုတွေမြန်မာပြည်မှာဖြစ်နေတာကိုကာကွယ်ပြောဆိုနေတယ်လို့နိုင်ငံတကာရဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရပါတယ်။မြန်မာအရေးကူညီဖြည့်ရှင်းဖို့ကအာဆီယံရဲ့ဘုံသဘောတူလှုံ့ဆော်ချက်တွေဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဂျကာတာကဆွေးနွေးပွဲမှာတော့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာဆူဒီကအာဆီယံနိုင်ငံတွေအနေနဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရမှာစီးလုံးညီညွတ်မှုပြသဖို့တိုက်တွန်းထားပါတယ်ခင်ဗျာ။